Kenapa sekarang presentation itu sangat tema? Kenapa ini glimpse on recent religious freedom in Myanmar? Memang yang Myanmar pada ini lula kau terus itu sangat suara. Kenapa sekarang apa? Tiap orang kata uzin apa apa? Tiap orang itu bawa muka siaro udah dah nih. Orang kata ukan dah sekarang ketiga siaro apa?
Memang yang pada ini lula kau suara. Di sini kebawa mam. Memang yang bungee pun yang ada. Tole filasan pun yang lupiorong.
โจจ่ามาบ่เสียตรุอ่ะเอาโหดเลยเจนเราซื้อนี่เว้ยมาเจนเราประสาทก็ไม่ไปหรอกไอ้ลูกตะบัวซื้อนี่ฤดูนี้ก็ทมิงวายกาแฟไว้มาอ๋อแล้วดิเจนเราซื้นเต็มจ้ะได้ที่ซัมโพเซียมมาอ๋อดาอะหมายอยู่จ้ะครับตรุอ่ะอะคือย่าได้ย่าสิได้ตะรินนี่อ่ะเจนเราบ่าใต้ดีมาเจนเราไซด์บ่หลูမျိုးรุงตัดแผ่หมู่ฤดูนี้เด้นอกจากไอ้โรฮิงญาฤดูบ่มาเจนเราอ่ะไครม์อะเกนซิมูนิตี้บ่หลูตาမျိုးเนี่ยสิบ่จูโลเนี่ยยา ဟိုအစင်တန်းမရှိတဲ့အကျန်းဖက်သမားတွေလို့အဲဒါလိုမျိုးတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေဟိုကျွန်တော်တို့မေးကြတာ
ဆိုတော့ဆွဆွဲချက်တော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်ပဲလားသူဒီမို့တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်မှာလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ forum တွေမှာတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အဖြစ်မှန်ကိုပြောဖို့အတွက်မနိုင်ငံဘက်ကပေါ့လေပံပိုးပေးမှုဘယ်လိုဟာလဲလူတွေလို့ဆရာပြောကြအောင်လေဆရာ
ဟိုကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီ symposium ပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့ New Zealand မှာကျွန်တော်တို့ United State State Department နဲ့ကျွန်တော်တို့တွေ့ရတယ်တွေ့ပြီးတော့အဲ့ဒီကအင်တာနက်ဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတာဒါသမရခန့်ပြီးတော့ Congress ကအတည်ပြုထားတဲ့အဖွဲ့ပေါ့နော်အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျအစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျအဲတွေ့ရတာကအဲ့ဒီမှာလည်းမေးခွန်းတွေလာတယ်နောက်ကျွန်တော်တို့တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာအဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုဒါကတော့ဟိုတကယ်ပြုတ်ဒီပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်ကျွန်တော်တို့ဘာထောက်ကူမှမရပါဘူးအဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖယာမှာပေါ့နော်နိုင်ငံတော်ကျွန်တော်အများကြီးကြားချုံနေတယ်သူတို့ပြောတာတွေကအောင်ဝဲခံတယ်ကျွန်တော်တို့ရှင်းလို့မရနိုင်ဘူးဆိုတော့သူတို့ဘက်ကအတူနေရာတကာမှာအခြေတဝင့်ကိုနေရာတိုင်းမှာအာဏာပိုင်အတိုင်းဟောမှဖြစ်စေလွှတ်တော်မှာဖြစ်စေနော်ဒီလိုအကဲဒီ academic နော်တိတ်ဒီပညာရှင်အတိုင်းဟောမှဖြစ်စေအများကြီးထိုးဖောက်ထားနေတာကိုတွေ့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စားနှစ်ယောက်စားပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့ခုခံခြေပန်းနိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ခေါ်ပြတာတို့အားနဲ့ရဆိုရင်တော့မှန်လားရှ
င်အမှန်ပါလေခင်ဗျကျွန်တော်တို့ဘက်ကစစချင်း transparency လုံးဝမရှိခဲ့ဘူးကျွန်တော်တရားထက်အမြင်ကပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ fact finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေသွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်ဒါဒါတောင်မှကျွန်တော်တို့ကကော်ဖီအာနန်ကော်မရှင်အစီရင်ခံစာကဲလို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီရင်ခံစာတော့တို့ကဖျားဖြစ်တယ်တရားမျှတမှုရှိတယ်တို့လက်ခံတယ
်နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာစီးအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင်းတို့ချင်းကခွင်းတို့ပြဖို့အားနေတယ်လို့တစ်ခါမှလည်းပဲအမျိုးသားရေးအယူပြီးရဲ့လူတွေအခုဆိုလို့ရှိရင်ပဲအဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲစစဖုန်ကြီးတချို့အားလုံနေတာဒီပုံကြီးတွေကလည်းပဲပို့ပြီးဆိုးစေလို့ထင်ပါတယ်ဒီဟာကိစ္စရောဆရာပဲသဘောလဲဆရာ
ဟုတ်တယ်ဗျာအဲ့ဒီကိစ္စကျွန်တော်တို့တိုင်းရိုက်ကိုအမေးခံရတာပဲသူတို့ကဘယ်ရမှဘယ်လိုသိတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီစိတ်တမတမနဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတည်ပြုလို့မရသေးတဲ့သတင်းပေါ့နော်မလို့ပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလွတ်လပ်ခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocities ဆိုတော့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခီခတ်တုံးတုံးလူတွေကသူတို့နိုင်ငံရေးအာဏာတစ်ခုတည်းကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ကမောက်ခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့ဒလူအကြီးကျယ်လုပ်နေတာတကယ်ကြကြတော့သူတို့လှုပ်တဲ့လောကတွေကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလူတက်ကြီးရွယ်ကိုဖိုးကြီးကိုရွှေကုံဖရားပေါ်မှာအနိုင်ကျင့်တဲ့ကိုတိလက်ရောက်လှုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေဆိုမှမလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်เสียရလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူး
တကယ်တော့ဒီလောက်ကြီးအမြင်ကျင်းမြောင်းပြီးတော့ရဲဆက်ဆက်လုံနေတဲ့လူတွေနောက်မှာပြည်သူအများစုမပါဘူးဆရာ
ဘာဘာပါဘူးခင်ဗျာလုံးဝမပါပါဘူ
းဆိုရဲမူဝါဒလည်းမဟုတ်ဘူ
းဟာမဟုတ်ကျွန်တော်တို့ဒုရုဆိုရဲတဘောတာလုံးဝမဟုတ်ပါဘူးနော
်ဟုတ်ကဲ့ဆိုတော့အဲ့ဒီလိုအမြင်တိုင်းကဘာကမြောင်ကိုကျွန်တော်လည်းမလုံထန်ကြတာခက်တယ်ဆရာ
ဟုတ်တယ်အဲ့ဒါကျွန်တော်တို့ကခုဆိုပြောရတယ်ဗျာအဲ့ဒီဥပမာအခုဖြစ်ပျက်တဲ့ကိစ္စတွေမှာတထောင်ရှိဖွဲ့စည်းပုံကိုပြန်ပြောနေရတယ်တထောင်ရှိဖွဲ့စည်းပုံကရခိုင်မှာဖြစ်တဲ့စစ်တပ်တွေရှိတယ်အဲ့စစ်တပ်ကိုကျွန်တော်တို့အရတားစုကဘာမှလုပ်နိုင်လို့မရှိဘူးနော်ဘာမှပြောလို့မရဘူးအဲ့ဒါဟာပြည်ထဲကြီးနဲ့ကာကွယ်ရေးအောက်မှာပဲရှိတယ်ကာကွယ်ဥစည်းရုပ်အောက်မှာရှိအဲ့တော့အဲ့ဒီမှာရှိတဲ့အစိုးကောင်းဟာဒေါ်အောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ခေါင်းဆောင်ဖြစ်တဲ့အတွက်တွယ်ဝိုက်တာဝန်ရှိပြီမတိုင်းရိုက်တော်တာဝန်မရှိဘူးတို့ရရင်ဒီနိုင်ငံတကာမိသားစုကဒါဒေါ်အောင်ဆန်းစုကြည်ကိုပဲဒါ condemn ပေါ့နော်ပြစ်တင်ရှုံချတယ်ဒါကျွန်တော်မှားတယ်လို့ယူဆတယ်ကျွန်တော်တို့ဘက်ကဒီလိုကိစ္စမျိုးတွေကဆွဆွဲချက်တက်ရှိခဲ့မယ်ဆိုရင်ဘယ်သူ့ကိုမဆိုးနော်တရားဥပဒေနဲ့အညီရေးယူဆောင်ရဖို့ဒါဒေါ်စုလည်းသဘောတူမှာကျွန်တော်အကုန်ဗမာပြည်ပြည်သူတွေအကုန်သဘောတူတယ
်မြန်မာနိုင်ငံမှာအခုကျွန်တော်လေးလာမိတလို့ဆရာအကြောင်းအရာနှစ်ခုပြောနေရဆရာတခုကအစ္စလာမ်ဘိုဖိုဗီးယားအစ္စလာမ်ဘိုမွန်ဒီဇိတ်ပမာဏသိမြားလာတယ်မုန်းလာတယ်ဆိုပြီးပြောနေရတဲ့ကိစ္စနဲ့ဟိုရခိုင်ပြည်ဘက်ကအနောက်နယ်နိမိတ်ကိစ္စဖြစ်ပါတယ်လူဝင်မှုကိစ္စအခုကသူတို့ရေလောက်လိုက်တော့နိုင်ငံတကာကဒီဟာကိုခွဲခွဲခြားခြားမြင်ကြရလားသူကတပေါင်းနဲ့မြင်ပြီးတော့အကုန်လုံးရောချနေရလ
ားတပေါင်းနဲ့မြင်နေတာပဲကျွန်တော်တို့အစ္စလာမ်ဘိုဖိုဗီးယားအလွန်ပြင်းထန်နေပေါ့နော်နောက်ကျွန်တော်တို့မှာ religious harmony မရှိဘူးနော်ဘာသာရေးဟိုညီညွတ်မှုမရှိဘူးအပြန္နာနားလည်းမရှိဘူးကျွန်တော်မဟုတ်ဘူးလို့ညင်နေမဟုတ်ဘူးရန်ကုန်မြို့လေကောင်မှာကျွန်တော်စုလီသေးရအလွန်တကိုးကြီးတဲ့စုလီစီတော်ကြီးရှိတယ်စုလီစီတော်ကြီးဘေးမှာကျွန်တော်တို့ဒီစုလီပလီကြီးရှိနေတာပဲဘယ်ဘုန်းကြီးကမှဘယ်ဗုဒ္ဓဘာသာဝင်ကပြဿနာမရှိဘူးရာစုနှစ်နဲ့ချီရှိကြတာတော့ဒီပြဿနာတွေကမိုးဘွားကြလာတာဒါဟာကျွန်တော်တို့ဒီမှာပြည်သူလူထုကြားမှာရှိတာမဟုတ်ဘူးမနမကန်မှာကျွန်တော်ဒီအေမန်နီယယ်ဖခင်ကြောင့်ချက်ခရီးယံဝတ်ကြောင်းရှိသေးတယ်ဒီလူဘာသာစုံတကယ့်ကိုညီချင်းချင်းချင်းနေတဲ့အတိုင်းပြပါတမိုင်းတစ်ချောက်ပြန်ကြည့်လိုက်တဲ့1958အာနာသိမ်းဖို့ရအစပြဿနာတိုင်းပြမှာတစုံတရာပေါ်တော့မယ်ဆိုရင်သူတို့ဖြင့်အစ္စလာမ်ဘာသာစန့်ကျင်ကြီးကိုကြည်စုလို့ပြောလှုပ်ဆော်လာတယ်ကျွန်တော်တို့တွေ့ရအခုလည်းပဲအနောက်တကားမှာဖြစ်နေတယ်နော်ဒီဝင်ရောက်ကြည့်ရောမှုလို့ပဲပြောပြောဒီကျွန်တော်တို့နိုင်ငံသားဖြစ်မှုပြဿနာပဲပြောပြောနော်ဒီ community နှစ်ခုကြားမှာရှိတဲ့ပြဿနာတွေကိုပြည်ရင်းဗမာမွတ်စလင်တွေဘက်ကိုတည်ယူစူးစမ်းနေအောင်ကျွန်တော်တို့တွေ့ရတယ်ဒါအသိအရေးကြီးတဲ့နော်သိဆိုးရင်စရာဖြစ်တဲ့ကိစ္စပ
ါဆိုတော့အစိုးရအနေနဲ့သူတို့ပြန်အစ္စလာမ်ဘိုဖိုဗီးယားအနောက်တကားကိစ္စကိုတော့ထားလိုက်ပါတော့ဒါကျူကျော်တဲ့ကိစ္စဖြစ်ဖြစ်တာအကျံဖက်သူတို့ကတတ်မှတ်ပြီးတော့ဒါကိုနှိမ်နှင်းမယ်ဗျာဒါကတော့တပိုင်းပါခင်ဗျာဒီအစ္စလာမ်မုန်ဒီစိတ်နဲ့ဗမာပြည်ထဲမှာဒီလိုလုပ်နေကြတဲ့နေရာအနှံ့အပြားမှာအစ္စလာမ်တွေကိုဘာသာကြေးကိုဆန့်ကျင်နေတဲ့နှိမ့်ကွနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရကဒီကိစ္စကိုမမယက်တည်ပြီးတော့အရေးယူဆောင်ရဖို့ဘာများအခက်အခဲရှိနေသလဲဒီလိုရက်တွေနောက်မှစစ်တပ်တကယ်ပဲရှိနေလို့လားတကယ်မရရင်ပေါ့ဆရာ
ကျွန်တော်အယူဆရပြောရရင်တော့ဟိုစစ်တပ်ကနောက်ကကြောတော့နောက်ကလုတ်ပြီးနေတော့မဟုတ်ဘူးထင်တယ်အဲတို့ရတွင်အဲ့လိုဒီတည်းမှာကျွန်တော်တို့အယူဆတင်းမာတဲ့လူတွေရှိနေတာပေါ့ဗျာတော့တရားတရုပ်စကပုံပေါ့ခွေးမရခင်ခွေးရှင်မျက်နှာအရင်ကြည့်ရတယ်ဆိုတော့အဲ့ဒီလူအစိုးရတွန့်ဆုတ်နေပုံရတယ်နောက်တို့တောက်လျှောက်ဒေါအောင်ဆန်းစုကြည်ကပြည်တွင်းမှာဆိုရင်ဟာမွတ်စလင်လူလာတဲ့မွတ်ပါတီမွတ်တောင်းလို့ဆွဆွဲခံပြီးတော့အပြင်မှာကျတော့ entire muslim entire rohingya မွတ်စလင်တွေကိုတတ်ဖြတ်နေတဲ့ဂျမ်ဖတ်မာတွေကိုအားပေးနေတဲ့လူတွေလို့ဆွဆွဲခံနေရတာဆိုတော့အဲ့ဒီအနေအထားပေါ်မှာသူတို့တကယ်ကိုမလုတာမလူးတာဖြစ်ပြီးတော့တော်တော်ကိုပါပါနန်းနန်းနဲ့တဲ့ထိမ့်ထိမ့်သိမ့်သိမ့်လုပ်နေပုံရတယ်အမှန်တော့ကျွန်တော်တို့ဒီဒီရထိထိရောက်ရောက်ဒီကိစ္စကြီးကင်တွယ်သင့်တယ်လို့ထင်တယ
်တကယ်လို့မွတ်စလင်တွေအပေါ်မှာအယူသီးတဲ့လူတွေအဆွန်ရောက်တဲ့လူတွေရဲ့အမြင်မျိုးမဟုတ်ဖဲနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မှန်ကန်တဲ့သဘောထားထားပြီးတော့ဥပမာဖြစ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာလည်းပဲတက်ကြွကြွလှုပ်ရှားခဲ့တဲ့မွတ်စလင်တွေအများကြီးရှိခဲ့တာပဲအမစူရူအထက်အလူကိုရွေးကောက်ပွဲကလေးကအမလောင်းရွေးတဲ့အထက်မှာတယောက်မှမပါခဲ့တဲ့ကိစ္စတွေတကယ်လို့အဲ့ဒီခါတွေကိုသဘောထားကြည်ကြပြန်ပြန်နဲ့ NLD ကလုတ်ခတ်မယ်ဆိုရင် NLD ရဲ့လူလူထောက်ခံမှုကအများကြီးကျဆင်းသွားနိုင်တယ်လို့ဆိုရင်ကြရှိပါလား
ဟောသူတို့ကအဓိကအားဖြင့်တော့တစ်ဖက်ကပေါ့တစ်ဖက်အင်အားစုက NLD ကိုအဓိကထားတိုက်တာနိုင်ငံကြီးကမတိုက်နိုင်ပါဘူးနိုင်ငံကြီးကမတိုက်နိုင်တဲ့အခါကျတော့တိုက်မတိုက်နိုင်အောက်လန်းကြီးသုံးတာပေါ့ဗျာဘာသာရေးကိုခုထုံးလုပ်ပြီးတော့ဟာဒီကလားတွေစိတ်ဝင်နေပြီးဒေါအောင်ဆန်းစုကြည်ကအာဏာရလို့ရှိရင်မွတ်စလင်နိုင်ငံဖြစ်သွားမှာနော်ဒီကအစ္စလာမ်ဘာသာကိုနိုင်ငံတော်ဘာသာဖြစ်ကြီးညာပါကအကောင့်ထဲမဲ့ဒီကျွန်တော်တို့ချင်းချောက်တဲ့ဟာတွေလှိမ့်လုံးညာလုံးနေနဲ့ကျွန်တော်စီးယုံနေတဲ့ခါကျအဲ့ဒီအပေါ်မှာနော်သူတို့ဘက်ကဆနစ်တကျဝါဒဖြန့်ကြည့်နေတယ်ဒီ Facebook မှာဆို24နာရီပဲပြည့်နေတာပဲဒါသူတို့ဒီဝါဒဖြန့်နေတာပေါ့ဗျာအဲ့လိုလူတွေရှိတော့အဲ့ဒီအပေါ်မှာအဖွဲ့ချုပ်ကစိုးရင်မူရတယ်ဗျာဒီအဖွဲ့ချုပ်ရဲ့ image ကိုထိခိုက်သွားမှာတမ်းမှန်ယူသားတဲ့ဗုဒ္ဓဘာသာဝင်သူကအထင်လွဲသွားမှာဆိုရင်တဲ့အခါကျတော့တော်တော်ကိုသတိကြီးကြီးနဲ့လှုပ်သွားတာလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ရှေ့လာလာအခုမြန်မာနိုင်ငံကြုံတွေ့နေရတဲ့အခြေအတဲတိုင်းရင်းတကာမှာမြန်မာဘာသာဖြစ်နေတဲ့အခြေအနေတွေပေါ့လေတိုင်းငံတိုင်းတော့မဟုတ်ဘူးပေါ့နိုင်ငံတကာတချို့အနောက်ဒီမိုကရေစီနိုင်ငံတွေရဲ့အကြမ်းမှာအဲ့လိုဖြစ်နေရတဲ့ကိစ္စဘယ်လိုထပ်ပေါက်ရလာနိုင်ရဲ့ထင်ပါလဲ
။သ တော်တော်ရည်ကြီးတယ်ဗျခင်ဗျာကျွန်တော်ဆိုလဲဆိုရင်လည်းတကယ်တကယ်ကတော့ဒီဥရောပတမက်ကလိုဟာမျိုးကတော်တော်ပြင်းပြထန်ထန်ပြောနေတာနောက်ကုလသမက်ကလည်းဒါဂျန်နိုဆိုက်လို့ပြောနေပြီနောက် crime against humanity လို့ပြောတဲ့အနေအထားမှာဟိုပြည်တွင်းမှာအဲ့လိုဟိုစာမတက်ပြီးမတက်ဟိုဘုမတိဘာမတိလူမျိုးတွေမြှောက်ပေးတာဟိုဟိုနားမလဲဘာမလဲလုံနေတယ်အဲ့တော့အဲ့လိုဖြစ်ရတဲ့ဟာဒီလိုဆွဆွဲချက်တွေကိုပို့ပြီးတော့ကြီးထွားလာစေတယ်အဲ့အခုတွေ့ကြုံနေရခက်ခဲကအဖွဲချုပ်အစိုးရရဲ့အခက်အခဲတခုလည်းမဟုတ်ဘူးဒါကျွန်တော်တို့အားလုံးရဲ့အခက်အခဲတိုင်းပြည်ရဲ့မျက်နှာပန်းမလားဖြစ်နေရတဲ့အခက်အခဲဒီတော့ဒီဟာကြီးကကျွန်တော်တို့ရှင်းမှရကျွန်တော်တို့ကယူးယူးဖြောင်းဖြောင်းနဲ့ဖြည့်ရှင်းမှုလိုတယ်နိုင်ငံတကာကြီးပုံမလင်းပုံမလင်းလင်းနဲ့ဖြစ်ရလိမ့်မယ်အဲ့အဲ့ဒီအခြေအနေမှာကျွန်တော်တို့ကကျွန်တော်အမြင်ရတော့အခြေခံမူနရက်ပေါ်မှာရပ်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းရမယ်နံပါတ်၁က National Identity အမျိုးသားအသွင်ပြင်လက္ခဏာဒါလည်းအရေးကြီးတယ်ဘာလို့ဆိုကျွန်တော်တို့ရတဲ့စည်းရင်းတွေက1964မှာဗုဒ္ဓတော်မောင်းတော်မှာရှိတဲ့ဒါလူဦးရေမှာကျွန်တော်တို့ဒီတစ်ဖက်နိုင်ငံကပဲပြောပြောအခြေချနေတယ်လို့ပြောပြောဒီဘင်္ဂါလီရဲ့အရေးအတွက်က800နှုန်းပဲရှိတယ်။ဒါပေမဲ့ဒီအခုဒီဘက်ခေတ်ကြတော့အဲ့ဒီအရေးအတွက်ကဗမာနဲ့ရခိုင်ပြည်ဝန်တိုင်းသားတွေအရေးအတွက်ဖြစ်နေပြီ။ဆိုတော့ဒါဟာအရေးကြီးတဲ့အချက်ကျွန်တော်တို့ရဲ့ National Identity ပေကွယ်ပြောက်သွားလို့မဖြစ်ဘူးဆိုတဲ့အချက်ကိုလည်းကျွန်တော်တို့အလေးထားဖို့လိုတယ်။ဒုတိယတစ်ချက်ကဒီလိုဝင်လာတဲ့လူတွေအပေါ်မှာဒါတို့လူတွေပါပဲ။တို့ဘာသာသာကိုယ်ကသူ့ကသူအသားမဲမဲဖြူဖြူကျွန်တော်တို့ကလူနဲ့တူတူလူချင်းတူတူတူချင်းများများဆက်ဆံမှုလုပ်လိမ့်မယ်။ရင်ကြီးတဲ့နိုင်ငံတကာဥပဒေစိုးမိုးတဲ့နိုင်ငံတကာမေတ္တာကရုဏာတရားထွန်းကားတဲ့နိုင်ငံတကာနဲ့ကျွန်တော်တို့တို့လက်ခံမှုလုပ်မယ်။အပြည်ပြည်ဆိုင်ရာဥပဒေ International Law, Humanitarian Law တွေအညီပဲတို့ဆက်ဆံဆောင်ရွက်ပြီးတော့ဖြည့်ရှင်းတဲ့လို့ကျွန်တော်ထင်တယ်။